ယူကရိန်းနိုင်ငံမှာပြီးခဲ့တဲ့နှစ်လဆန္ဒပြမှုတွေအတွင်းမှာဖမ်းဆီးထားတဲ့သူတွေကိုလူငယ်ချမ်းသာခွင့်ပြုမဲ့ဥပဒေတစ်ခုကိုအတည်ပြုလိုက်ပေမဲ့ဆန္ဒပြမှုတွေဆက်လုပ်သွားမယ်လို့ဒီအစိုးရစန့်ကျင်သူတွေကပြောပါတယ်။အစိုးရအဆောက်အဦတွေထဲကိုဝင်ရောက်သိမ်းပိုက်ဆန္ဒပြနေကြတာကိုအဆုံးသတ်ခဲ့ရင်ဖမ်းဆီးခံထားရတဲ့ဆန္ဒပြသူတွေကိုလူငယ်ချမ်းသာခွင့်ပေးမဲ့ဥပဒေချမ်းကိုလွှတ်တော်ကဗုဒ္ဓဟူးနေ့တုန်းကအတည်ပြုလိုက်ပါတယ်။ခုလိုမျိုးလွှတ်တော်ကအတည်ပြုပေမဲ့လည်းလွှတ်တော်အဆောက်အဦထဲမှာရှိနေတဲ့ဆန္ဒပြသူတွေဟာဒီဗုဒ္ဓဟူးနေ့ညတုန်းကထွက်သွားဖို့ညှဉ်းဆန်းခဲ့ကြပါတယ်။အခုလိုမျိုးဆန္ဒပြသူတွေကဖယ်ရှားပေးရမယ်ဆိုတဲ့သတ်မှတ်ချက်ကိုလက်မခံနိုင်ဘူးလို့အတိုက်ခံကောင်းဆောင်အာဆန်နီယက်ဆင်ယန်ညုတ်ကပြောကြားခဲ့ပါတယ်။တစ်ချိန်တည်းမှာပဲသမရဗစ်တာယာနူကော့ဗစ်ဟာအသက်ရှူလမ်းကြောင်းမှာဖြစ်တဲ့ရောဂါကြောင့်ဆေးခွင့်ယူထားရတယ်လို့သမရရဲ့ web page မှာဖော်ပြပါတယ်။ဒါပေမဲ့ဘလောက်ကြာကြာခွင့်ယူမှာလဲဒီကြားတဲ့အလုပ်တွေကိုလုပ်မှာလားဆိုတာကိုတော့ပြောမထားပါဘူးရှင်။